ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စ်ပစားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစာနာဧကအကူအညီပြန်ပေးနိုင်ဖို့ကုလသမဂ္ဂကမ္ဘာစာနာဧကအစည်းအဝေးကတိုးမြင့်ဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံတွဲဘက်ပြောရေးဆိုခွင့်ရှိသူမစ်ရှီရင်ယာစင်ကအင်္ဂါနေ့ကပြောလိုက်ပါတယ်မနေ့ကစပြီးလာစစ်စာနာဧကထောက်ပံ့ကြေးလက်မှတ်ကိုလူတစ်ယောက်၈ဒေါ်လာကနေ၁၀ဒေါ်လာနှုန်းကိုတိုးမြင့်ပေးလိုက်တယ်လို့ဆိုပါတယ်ဒါ့အပြင်အားဖြင့်စံငွေနဲ့စခန်းတစ်ခုနှစ်ခုမှာစတင်ဖြတ်ပေးပြီးကောက်စ်ပဇာနဲ့ဘတ်ဆန်ချာချိုးဘော်ကစခန်းတွေအထိတိုးချဲ့သွားမှာဖြစ်ပါတယ်။2023မှာရန်ကုန်ကိုအခက်အခဲရှိခဲ့တဲ့အတွက်လာစင်ထောက်ပကြီးကိုရှော့ချခဲ့ရတာကိုလည်းမစ်ယာစင်ကပြောကြပါတယ်။လော်လော့ဇယ်မှာလည်းစာတိုက်ခံထောက်ပကြီးကိုအပြည့်ပေးနိုင်ဖို့အတွက်လိုအပ်တာနဲ့ရတာကြာကွာချက်အမေရိကန်ဒေါ်လာ63သန်းလိုအပ်နေပါသေးတယ်။အားဖြင့်စံကိုပါထည့်လိုက်တဲ့အခါအခုခါမှာတစ်လလူတစ်ယောက်12.5ဒေါ်လာလိုအပ်မှာပါ။အမေရိကန်ချိုးဆိုင်လက်ပရီဆာလက်တီနာသတင်းစာရဲ့တခြားသတင်းသဘောပါတော့ဒီရိနေငါနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကိုပိတ်ဖို့စီစဉ်လိုက်တဲ့အတွက်အဒီမာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်စုကတွားရောက်စာတပ်ပြကြတယ်လို့ဖော်ပြထားပါတယ်